မြန်မာနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာအတုံးစီတိုးမြှင့်ဖို့နဲ့အစိုးရရဲ့လက်ရှိကျင့်သုံးနေတဲ့စိုက်ပျိုးရေးမူဝါဒတွေကိုပြင်ဆင်ပြောင်းလဲဖို့လိုအပ်တယ်လို့ဗြိတိန်နိုင်ငံအခြေစိုက် Oxfam စင်းရဲနွမ်းပါမှုနဲ့မတရားမှုဖြေရှင်းပေးရေးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအလေပိုင်းမိုးကောင်ရေရှားရံဝန်းဒေသကိုအခြေပြုလေလာချက်တွေအရအသေးစားစိုက်ပျိုးထုတ်လုပ်သူတောင်သူရဲသမားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့နဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်။ Oxfam ရဲ့သူရည်သနာပြုချက်နဲ့မိုးကောင်ရေရှားဒေသစိုက်ပျိုးရေးလုပ်ငန်းအခြေအနေကို VOA သတင်းတော်ကိုစီသူကသတင်းပေးပို့လာပါတယ်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံမှာစိုက်ပျိုးရေးကဏ္ဍဆိုင်ရာယင်းနှိမ့်ညွတ်မှုတွေများပြားလာပြီးမြဲလဲအသေးစားတောင်သူလယ်သမားတွေရဲ့အကျိုးခံစား권အတွက်တော့အဟန့်အတားတွေရှိနေသေးတယ်လို့ဗြိတိန်နိုင်ငံအခြေစိုက် Oxfam စင်းရဲနွမ်းပါမှုနဲ့မတရားမှုဖြေရှင်းပေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။စိုက်ပျိုးရေးသုံးစိတ်ကိုတိုးမြင့်သုံးဆွဲဖို့နဲ့ဒေသဆိုင်ရာစိုက်ပျိုးရေးမူဝါဒတွေကိုလည်းပြန်လည်သုံးသပ်တင့်တယ်လို့အကြံပြုလိုက်ပါတယ်။တာဝန်သိယင်းနှိမ့်ညွတ်နံမှုတွေမရှိဘဲနဲ့အသေးစားတောင်သူလယ်သမားတွေအတွက်အကျိုးကျေးဇူးမရရှိနိုင်တဲ့အကြောင်း Oxfam မြန်မာရဲ့စာတမ်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့စိုက်ပျိုးရေးမူဝါဒတွေကို Oxfam in မြန်မာမူဝါဒရေးရာအကြံပေးပုဂ္ဂိုလ်ကိုဇာနီနိုင်ကအခုလိုပြောပါတယ်
။ဒီသူတို့ဟိုနည်းပညာပိုင်းဆိုင်ရာအကူအညီပေးတာရေလုပ်တယ်။နောက်ကသူတို့ capacity building ပေါ့သူတို့စွမ်းဆောင်ရည်မြင့်လာဖို့နောက်ကသူတို့ ਨੇ ဒေတာဆိုင်ရာဌာနဆိုင်ရာ ਨੇ ချိတ်ဆက်မှုအကောင်းမှုဒါမျိုးတွေကျွန်တော်သူတို့ပတ်မှုပေးတယ်ဒါပေမဲ့ကျွန်တော်တို့ဘာကြည့်ရလဲဆိုတော့ကျွန်တော်ပတ်မှုပေးတော့ညာလဲပေးတဲ့အတိုင်းပဲသူတို့ ਨੇ တိုးတက်လာတယ်ဒါပေမဲ့ဘာဖြစ်လဲဆိုရင်ဒီအပေါ်ပိုင်းကမူဝါဒကြီးကိုနိုင်ကကျွန်တော်ကဟန်ချားတွေဖြစ်နေတဲ့အခါမှာမူဝါဒကဘိုင်းဆိုင်ရာမပြောင်းလဲတဲ့အခါမှာကျွန်တော်တို့အကူအညီပေးတာကြီးကထိအောင်ထင်သလောက်ထိအောင်မရှိဘူးပေါ့ဆိုတော့ကျွန်တော်တို့ကနောက်တစ်ဆင့်မှာဗာလဲဆိုရင်ဒီပြဿနာကြီးက drain zone တစ်ခုတည်းမဟုတ်မြန်မာတနိုင်ငံလုံးဆိုင်ရာမြန်မာတနိုင်ငံလုံးရဲ့စိုက်ပျိုးရေးခန္ဓာကြီးတစ်ခုလုံးကပြုဝင်ပြောင်းလဲဖို့လိုတာ
မြန်မာနိုင်ငံလေပိုင်းမိုးခေါင်ရေရှားရဝန်းဒေသရဲ့စိုက်ပျိုးရေးလုပ်ငန်းတွေတိုးတက်စေရင်တောင်သူတွေသမားဘဝအဆင့်မြင့်တင်ရေးအတွက်မကွေးတိုင်းနဲ့မန္တလေးတိုင်းဒေသတွေမှာကောက်ခံခဲ့တဲ့စစ်တမ်းပေါ်အခြေခံပြီးတော့စာတမ်းတရက်ပြုစုခဲ့တာဖြစ်ပါတယ်မန္တလေးတိုင်းတာစီမြို့နယ်ကလည်းသမားတူဖြစ်တဲ့ကိုကျော်ဆန်းကတော့မူဝါဒတွေပြောင်းလဲဖို့နဲ့တောင်သူဘဝလှပဖို့အတွက်အစိုးရမှာတာဝန်ရှိကြောင်းသုံးသပ်ပါတယ
်ဒီစာတမ်းအောင်မြင်ဖို့ဆိုလို့ရှိရင်တော့ကျွန်တော်တို့အချိန်နဲ့အများကြီးလိုလိမ့်မယ်တဲ့။ဘာလို့လဲဆိုတော့တကယ်နယ်မြေတွေဆင့်ပြီးတကယ်ခံစားနေရတဲ့လူတွေရဲ့စံတားတွေလိုတယ်။ကျွန်တော်နားလဲတာနော်။ကျွန်တော်တို့ဘလောက်ပဲလှုပ်လို့ဘလောက်ပဲစူးစမ်း။နံပါတ်1အစိုးရပေါ့။နိုင်ငံတော်အစိုးရအများကြီးပူပေါင်းလို့လို့ဒီကဏ္ဍအတွက်ဖြစ်မြောက်ဖို့ဒီကဏ္ဍကိုတကယ်သူတို့ဘဝကိုမြင့်တင်နိုင်ဖို့အတွက်နံပါတ်1အဓိကအကြဆုံးကတာဝန်ယူထားတဲ့အစိုးရပဲ။ဒီအစိုးရကနေမှဆိုရဲမူဝါဒပေါ့ဒီမူဝါဒတွေမှာကျွန်တော်တို့ကတို့ကပြန်ပြီးတော့ပြုပြောင်းလဲမှုမရှိဘူးလက်သမားတွေအတွက်ငန်းညာမှုမရှိဘူးဆိုရင်တော့ကြီးဆုံးနေတဲ့ဟာအလကားပဲကျွန်တော်တို့အဲ့လိုမျိုးမြင်တယ်တကယ်အောင်မြင်နေတယ်ဒီကောင်းစဉ်တကယ်ဖြစ်ချင်တယ်တကယ်လုပ်ချင်တယ်ဆိုလို့ရှိရင်တော့အလူရှင်လောက်ဆောင်မဲ့အဖွဲ့အစည်းဒေသကတော်ခံစားနေရတဲ့ပူပေါင်းဖို့လိုတယ်အဲ့လိုဆိုလို့ရှိရင်တော့ဖြစ်နိုင်တယ်ဒါပေမဲ့ဒါအချိန်တော့ပေးရတယ်ချက်ချင်းလည်းငယ်တော့မဖြစ်နိုင်ဘူး
အစိုးရအနေနဲ့စိုက်ပျိုးရေးကဏ္ဍအသုံးစီတိုးမြင့်ဖို့အပြင်အသေးစားတောင်သူလက်သမားတွေအတွက်လုံလောက်တဲ့ချင်းငွေထုတ်ပေးနိုင်ရေးမူဝါဒရာသီဥတုကြောင့်ထိခိုက်ပျက်စီးမှုရှော့ချပေးရည်နီလန်းတွေထူထောင်ဖို့နဲ့ကောက်ဘဲသီးနှံစင်းတို့တည်ငြိမ်စေရေးတွေကိုပါအလေးထားဆောင်ရွက်ဖို့အကြံပြုထားပါတယ်။စာလမ်းပါအကြံပြုချက်တွေဟာကောင်းမှုပေမဲ့အစိုးရအပေါ်အကျိုးတက်ရောက်မှုအားနည်းနိုင်တယ်လို့လည်းလက်သမားတချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့အစိုးရအနေနဲ့တော့မူဝါဒရေးရာပြုပြင်ပြောင်းလဲရေးတွန်းအားတစ်ခုဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်း Oxfam မြန်မာရဲ့မူဝါဒရေးရာအကြံပေးပုဂ္ဂိုလ်ကိုငိမ့်ဇာနီနိုင်ကပြောပါတယ
်။ဒီစာလမ်းတစ်ခုလည်းတော့ကျွန်တော်ဘာမှမဖြစ်နိုင်ဘူးပေါ့ဒါတော့သိကြတယ်နော်။အဲ့တော့ဒါပေမဲ့ဒီစာတန်းကိုကျွန်တော်တို့ကဟိုပါပေါ့နော်ဟိုအားလုံးကနေဝိုင်းပြီးတော့ပေါ့နော်လက်သမားတွေကလည်းပြောကြတယ်နောက်တစ်ခါခုလာတဲ့ပေါ့နော်ရက်ဖက်ဖွဲ့စည်းတွေလည်းပြောတယ် practice ဟို public ကခဏလည်းဝိုင်းပြောကြမှာကျွန်တော်ကဒီလိုအတန်နေပေါ့နော်အားလုံးစုသွားပြီဆိုရင်တော့အစိုးရအနေနဲ့တကူပေါ့နော်သူအနေနဲ့အာတကူကိုသူတည်ဆောင်ရွက်ဖို့ကျွန်တော်တို့အာပြုဝင်ပြောင်းလဲမှုတွေကျွန်တော်တို့ဆက်ပြီးလှုပ်လာလိမ့်မယ်ဒီထက်ပိုပြီးအားကောင်းလာလိမ့်မယ်လို့ကျွန်တော်တို့ကမျှော်လင့်တယ်ပေါ့ဆိုတော့နောက်တစ်ခုကဒီကြုံတွေ့နေရတဲ့ပြဿနာတွေကတကယ်အောက်ခြေမှာကြုံတွေ့နေတဲ့ပြဿနာတွေကဒီအချို့အရအောက်ခြေမှာပဲဖြစ်ရှင်းနိုင်နေတဲ့ဟာရှိနော်ဥမာ drain zone ဆိုရင် drain zone မှာပဲရှိတယ်တခြားမှာမရှိဘူးအဖြေရနော်နောက်တစ်ခါဒီ delta ဆိုတဲ့ delta မှာရှိတယ်ဒါပေမဲ့ဘာဖြစ်လဲဆိုရင်ကျွန်တော်တို့ကဒီသက်ဆိုင်ရာအစိုးရဌာနတွေပေါ့နော်ဒီသက်ဆိုင်ရာတိုင်းဒေသကြီးမှာရှိတဲ့အစိုးရဌာနတွေရတယ်ဒီဆုံးဖြတ်ချက်ချပိုင်ခွင့်ပေါ့နော်ဒီသက်ဆိုင်ရာမူဝါဒတွေစိုက်ပျိုးရေးကဏ္ဍမှာမရှိတော့နေ
ယင်းနှိမ့်ညွတ်နံသူတွေအနေနဲ့လဲတာဝန်သိယင်းနှိမ့်ညွတ်နံမှုရှိဖို့နဲ့တဘာဝပတ်ဝန်းကျင်အမျိုးသမီးကဏ္ဍတွေကိုလည်းအလေးထားဆောင်ရွက်ကြဖို့နဲ့ပွင့်လင်းမြင်သာမှုရှိဖို့လိုအပ်ကြောင်းလည်းသုံးသပ်ထားပါတယ်။မြန်မာနိုင်ငံမှာလယ်ယာမြေတင်းစီမှုတွေနဲ့လယ်ယာမြေပိုင်ဆိုင်မှုအငင်းပွားမှုတွေကတော့မြန်မာနိုင်ငံနေရာအတော်များများမှာဖြစ်ပေါ်နေစေပါ။ ဒါပြင်မြန်မာနိုင်ငံအလဲပိုင်းမိုးခေါင်ရေရှားရဝန်းဒေသအပါအဝင်ဒေသတချို့မှာရာသီဥတုပြောင်းလဲမှုကြောင့်စပားနဲ့အခြားသီးနှံစိုက်ပျိုးမှုတွေလည်းတိတိတသားကျဆင်းလာနေပါတယ်ခင်ဗျာ။